Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American Fan ရဲ့စက်တင်ဘာလ13ရက်တနင်္လာနေ့ညအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစပြီးတော့ထုတ်လွှင့်ပေးနေပါပြီရှင်view american tan ye radio tan lue season ni ko ro yauk tan ne ba pu de chou lin pin ni ba de shin pyrometer 31 32 ne 58 to ga ni dai yai na sin nai ne pye view myanmar bai website ne facebook sa myanmar ri ga ni le chi shu na sin nai ma de di kini nya twet season mu ga ro chima khin pyu thwe ba shin
mingala nya cha ma khanya chano ga ro zon wan lai ma di nya ma thu cha de tadin ni ga ro khla tamak lu kwin ye council ye pou man si we di kini chin pa ka da ma myanmar nang ngan san ya ti cha lwet lat de son san ye apwe devil i w m ye a sin khan sa tin twin ga ba de myanmar nang ngan ma pop pop kwe mu ri pye kha ta ပြမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။ခနဲ့ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူပြင်ပြပေးတော့မယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီကဖမ်းဆီးတရားစွဲတာကိုခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေထိုင်မကောင်းဖြစ်လို့ဒီကနေ့ရုံချိန်မှာအမှုမဆင်နိုင်ခဲ့ပါဘူး
။ဝင်လာတဲ့အချိန်မှာပဲသူမျက်နှာလေးမြည်နေတယ်ဗျာ။နှစ်နာရီမှနေလေဗျ။အဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျွန်တော်သူကိုတိတ်ပြီးတော့အောင်ပြီးဘူးလေ။ခေါင်းတွေဆူတော့မူးနေ။
ဒေါက်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောပြောသွားတာပါမကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်။ကြားပြင်နိုင်ငံသားငွေကြေးစည်းကွက်ရောင်းဝယ်တတ်မှတ်မှုကိုဗဟိုဘဏ်ကပယ်ဖျက်လိုက်တဲ့တဲ့။နောက်နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံပြန်ဖွင့်လို့ရှောက်လွှာဖြစ်တဲ့သူတွေပြည်နေတဲ့အကြောင်းနဲ့ကန့်ကွက်နှမ်းခါရွာဒုတိယအကြိမ်မိရှုခံရတဲ့နောက်ဆုံးအခြေအနေတွေတွင်တဲ့အတူအပတ်စဉ်ခဏတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါ။အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါမယ်ရှင်။
လူခွင့်ရေးချိုးဖောက်မှုတွေကိုအရေးမယူဘဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ13ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့Devil I Devil M ရဲ့အစီရင်ခံစာကိုခေါင်းဆောင် Mr. Nicholas Komjian ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာဖြစ်ပါတယ်။ February လကအာနာသိမ့်ပြီးကတည်းကငင်းကြန်းစွာဆန္ဒပြနေကြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်းတလို့ဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တတ်ဖြတ်တာတွေရှိခဲ့တယ်လို့ Mr. Nicholas ကလူခွင့်ရေးကောင်စီကိုတင်ပြပါတယ်။2019ခုနှစ်ရခိုင်ပြည်နယ်မှာအိန္ဒိယကိုမီးရှို့ဘူဒိုဇာတွေနဲ့ဖျက်ဆီးခဲ့တာကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေထိုင်ကြရတယ်လို့လည်းသူကတင်ပြပါတယ်။အဲဒီလိုရာဇဝတ်မှုကျူးလွန်သူတွေဟာအရေးယူမခံရဘဲလွတ်နေကြတဲ့အဖြစ်မျိုးအဆုံးသတ်ဖို့လိုအပ်တယ်လို့သူကတင်ပြသွားပါတယ်။အခုချိန်ထိသူတို့အဖွဲ့ဟာအထောက်အထားပေါင်း31,900ကျော်ကိုစုဆောင်းထားပြီလို့လည်းပြောပါတယ်။တဟာသတင်းအချက်လက်ပေါင်းတိတသမ4သန်းကနေစုဆောင်းယူခဲ့တာဖြစ်ပါတယ်။လူခွင့်ရေးချုပ်ပေါက်ခံရတဲ့အများပြည်သူတို့တရားမျှတမှုကိုစောင့်ကြည့်ပေးနိုင်ပြီးအရေးယူမခံရဘဲလွတ်မြောက်နေကြတာတွေကိုအဆုံးသတ်နိုင်ရမယ်လို့လည်းသူကဆွေးနွေးတင်ပြသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာပြည်သူတွေလိုလားတောင်းတနေတဲ့ငြင်းချမ်းတရားဝါပြောပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်ရက်စက်မှုတွေရပ်တန့်ပြီးအဲ့ဒီတန်တွေကိုခံစားနေရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့တစ်ချိန်တည်းမှာပဲပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာဟာအရေးကြီးကြောင်းဒါကြောင့် Devil I Devil M ရဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာအပါအဝင်အဖွဲ့ဝင်အားလုံးကလည်း Devil I Devil M ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံကြဖို့တိုက်တွန်းပါကြောင်းပြောပါတယ်EU ဥရောပသမဂ္ဂအဖွဲ့ကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်အထူးစိုးရိမ်ပူပန်ကြောင်း Devil I Devil I အပေါ်ပေးအပ်ထားတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအကောင့်ထည့်ပေါ်နိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ Devil I Devil I နဲ့ပူးပေါင်းဆောင်ရွက်ပြီးအဖွဲ့ကလိုအပ်တဲ့အချက်အလက်တွေရရှိရေးအတွက်သူတို့သွားလိုတဲ့နေရာတွေကိုအဟံတားမရှိသွားရောက်လည်လာခွင့်ပြုဖို့တိုက်တွန်းကြောင်းပြောပါတယ်ဒီတိုင်းနိုင်ငံကလည်း Devil I Devil I ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအပြင်းထန်ကန့်ကွက်ကြောင်းပြောဆိုလိုက်ပြီးလူထုကရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှဲပြောင်းပေးဖို့နဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ရေရှည်တည်ငြိမ်တဲ့တိုင်းပြည်ဖြစ်ပေါ်လာရေးအတွက်အမျိုးသားညီညွတ်ရေးရေးကိုဦးတည်စေတဲ့ဆွေးနွေးမှုတွေပြုလုပ်ကြဖို့တိုက်တွန်းကြောင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးသဘောထားထုတ်ပြန်ကြတဲ့ American EU နဲ့ Britain အပါအဝင်နိုင်ငံအများစုက Devil I Devil I ရဲ့လုပ်ငန်းစဉ်တွေတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘယ်လိုကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးနိုင်ကြမလဲဆိုတဲ့မေးခွန်းတွေကိုမေးခဲ့ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံဖောက်ခွဲတာတွေ အကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆူသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းစန့်ကျင်ကန့်ကွက်တဲ့သူတွေကိုအင်အားသုံးဆက်လက်ဖြိုခွင်းနေစေဖြစ်ပါတယ်။မန္တလေးမြို့ကနန်းရှိစစ်ဆေးရေးဂိတ်အနီးမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးဒဏ်ရာမှုနဲ့ပတ်သက်လို့တော့တိကျအတည်ပြုဖို့မရသေးပါဘူး။ဒီကနေ့မနက်မှာပဲတောင်ကူမြို့ခေါင်းစည်းနီးကစီဆိုင်တစ်ဆိုင်မှာဘုံနှလုံးစင့်ကဲပေါက်ကွဲသွားခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ပထမပေါက်တဲ့ဘုံကိုစုံစမ်းစစ်ဆေးဖို့စစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးနေစမှာပဲနောက်ထပ်တလုံးပေါက်ကွဲခဲ့တာပါ။မန္တလေးတိုင်းစင့်ကူမြို့နယ်လက်ပံလာရွာကယာယိမ်မှုတူဒီကနေ့သင်းနှက်နဲ့ပြစ်သက်ခံရတယ်လို့ရန်ကုန်မြို့ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်အမှတ်၄၉ရပ်ကွက်ကယာယိမ်မှုတူလေတင်းနှက်နဲ့ပြစ်သက်ခံရပါတယ်သူတို့တွေကိုဘာကြောင့်ပြစ်သက်တယ်ဆိုတော့အသေးစိတ်တော့မသိရသေးပါဘူးချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ CDF ချင်းကာကွယ်ရေးတပ်ဖွဲ့တို့ကြားလွန်ခဲ့တဲ့ရက်တွေကစလို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေခဲ့ရမှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်လာနေတဲ့အတွက်ကြေးရွာပေါင်း၁၁ရွာလောက်ကဒေသခံ1400လောက်ဘေးကင်းရာကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းလက်ပရောင်းတောင်မှာတော့ဆင်အနာရှင်စန့်ကျင်ရေးဒေသခံတွေစီတက်ဆန္ဒပြခဲ့ကြပါတယ်။ဆင်အနာရှင်စန့်ကျင်ရေး NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံချီတက်ဆန္ဒဖော်ထုတ်ပွဲတွေကိုမန္တလေးကတန်ခတ်တမကဆရာတော်တွေဥဆောင်လုပ်ခဲ့ကြသလိုမန္တလေးတက္ကသိုလ်ကျောင်းသားများတမကတပိတ်စကြောင်းစိန်ပန်းတပိတ်စကြောင်းရတောင်းတပိတ်စင်ကြောင်းအရန်ညီတဲ့ချမ်းစီတပိတ်စင်ကြောင်းတို့ပြင်မတရားတဝဲလောင်းလုံမြို့တွေမှာလည်းအတိအသည့်စန္ဒထုတ်ဖော်ခဲ့ကြပါတယ
်ထိုင်းနိုင်ငံအနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ဆိုင်းယော့ခရိုင်တဲကိုတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား6ယောက်ကိုတင်းငွေတွေနဲ့မနက်ကပုန်းတီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထိုင်းရဲတွေကဖမ်းဆီးခဲ့ပါတယ်တိုတာမိုးဝင်ကားပေါ်မှာထိုင်းအမျိုးသမီးတူဦးမောင်းနေလာတဲ့ကားနဲ့လိုက်ပါလာတဲ့မြန်မာအမျိုးသား9ယောက်နဲ့အမျိုးသမီးတယောက်ကိုထိုင်းရဲတွေကဖမ်းဆီးခဲ့တာပါသူတို့ဟာဒဝဲနဲ့ပဲခူးကလာရောက်သူတွေဖြစ်ပြီးထိုင်းနိုင်ငံမှာအလုရှာဖို့တယောက်ကိုထိုင်းဘတ်ငွေ 38,000 နဲ့ 2,000 အကြာပေးခဲ့ရတယ်လို့ပြောပါတယ်စနေနေ့ကလည်းမလေးရှားနယ်စပ်ထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံသား10ယောက်အလို့သမား14ယောက်ကိုထိုင်းရဲတွေကအုပ်စုနှစ်စုခွဲပြီးဖမ်းမိခဲ့ပါတယ်ပထမ9ယောက်ကိုအမိုးဖွင့်ကားတစ်စင်းနဲ့တည်ဆောင်လာတဲ့အချိန်ဖမ်းမိခဲ့တာဖြစ်ပြီးနောက်ထပ်9ယောက်ကိုတော့နေကြားကိုလူကုန်ကူးသူတွေခေါ်လာတာစောင့်နေတဲ့အချိန်တောအုပ်ထံမှာဖမ်းမိခဲ့တာဖြစ်ပါတယ်ခင
် COVID-19 တတိယလိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 23,424 ခုကိုစစ်ဆေးခဲ့ရမှာ 2,283 ယောက်မှာယောဂါပိုကူးစက်နေတာတွေ့ရှိတဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 16,619 ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 ယောဂါကူးစက်မှုကိုထိန်းချုပ်ဖို့စ조사တဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုစက်တင်ဘာလ24ရက်နေ့ထိပိတ်ပင်ထားတဲ့အကြောင်းကြေညာထားခဲ့ပါတယ်အခုလိုအများပြည်သူအလုပ်ပရဲ့အဖြစ်ရက်တိုးသတ်မှတ်တာလားဒါနဲ့ပါဆိုလို့ရှိရင်ခုနှစ်ကြိမ်ရှိသွားပြီဖြစ်ပါတယ်ခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးပြီးသူစုစုပေါင်း 4,800 သိန်းကျော်သွားပြီဖြစ်တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်အခုဒီချိန်ကာကွယ်ဆေးထိုးပေးမဲ့သူတွေထဲ55နှစ်အထက်မတန်ဆွမ်းသူများတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနာတာရှည်ယောဂအခန်းရှိသူများကယ်ဆယ်ရေးစခန်းများပါဝင်တဲ့အကြောင်းကျမရေးဌာနကသတင်းထုတ်ပြန်ထားပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညไฮโดรมิเตอร์32กิโลเฮิรตซ์9309ญาไฮโดรมิเตอร์51กิโลเฮิรตซ์5885รอบเพียงสนิทตะเนื้อมาไฮไลท์มิเตอร์190กิโลเฮิรตซ์1905ก็ได้เปิดถ่วงลื่นไปได้เลยရှင
်ที่อเมริกาต่างๆนี่ตะเนละนี่ญาบายตะเนนี่ก็เสร็จเลยจีญาไปนี่ล่ะครับเนี่ยကူးစက်မြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ခုဖြစ်တဲ့ Delta မျိုးစားတချို့နေရာတွေမှာကွက်ကြားဖြစ်ပေါ်နေတဲ့အတွက်တိုင်းပြည်အတွင်းလူဦးရေ 1.8 တန်းရှိတဲ့အကြီးဆုံး Auckland မြို့မှာတင်းကျပ်တဲ့အရေးပေါ်ကန့်သတ်ချက်တွေကိုဆက်လက်ထားရှိသွားမယ်လို့ New Zealand ဝန်ကြီးချုပ်ကထင်းထင်းလာနေမှာပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲယောဂပိုးကျဉ်ကျဉ်ပြန့်ပြန့်ကူးစက်ပြန့်နှံ့တာတွေမရှိတော့ပေမဲ့ ကူးစက်မှုအသစ်တွေရှိနေသေးတယ်၍အန္တရာယ်ရှိနိုင်သေးတယ်လို့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝန်ကြီးချုပ်ဂျက်စင်တာအာဒန်ကပြောပါတယ်မြို့တော်အော့ကလန်မှာကိုဗစ်ဆိုင်ရာကန့်သတ်ချက်တွေကိုစက်တင်ဘာ12ရက်နေ့အထိသတ်မှတ်ထားပါတယ်နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်၂ရက်အတွင်းကိုဗစ် -19 ကူးစက်သူ23ရောက်နဲ့80အသီးသီးရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ကူးစက်သူအသစ်33ရောက်ရှိခဲ့ပါတယ်။ဗြိတိန်မှာတော့ night club တွေနဲ့ဘားဆိုင်တွေကိုသွားလို့သူတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပါမှဝင်ခွင့်ရှိမယ်လို့ကျန်းမာရေးဝန်ကြီးကတင်းနှင်းတွင်နေမှာကြေညာခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာ6လအတွင်းပထမဆုံးအကြိမ်ဖြစ်ဘဲထိန်3တာဝန်ပြည့် missile ဒုံးကြီးစမ်းသပ်ပစ်ခတ်လိုက်ပါတယ်။နောက်ဆုံးစမ်းသပ်လိုက်တဲ့တာဝန်ပြည့်ဒုံးကြီးအရအိန္ဒိယနိုင်ငံတွေရဲ့မဇိုင်းတုံးကာကွယ်ရေးစနစ်ကိုမြောက်ကိုရီးယားဘက်ကရှောင်လွှဲသွားဖို့လမ်းပွင့်သွားနိုင်တယ်ဆိုပြီးလေလာတဲ့သူတွေကသုံးသပ်နေကြပါတယ်။အစ်စ်တီထွင်လိုက်တဲ့တဝေးပစ်ပယ်ထိန်တုံးမဇိုင်းတုံးကြီးဟာမြောက်ကိုရီးယားပိုင်နဲ့နယ်မြေထဲကနေကီလိုမီတာ1500အထိမိုင်အားဖြင့်930ကျော်မှာရှိတဲ့ပစ်မှတ်ကိုအောင်အောင်မြင်ပစ်ခတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနတွေကဒီနေ့ထုတ်လွှင့်ပါတယ်။မဇိုင်းတုံးကြီးဘယ်နှခုစမ်းသပ်ပစ်ခတ်တယ်ဆိုတာကိုတော့သတင်းတွေမှာဖော်ပြမထားပါဘူး။စနေနေ့တနင်္ဂနွေနေ့တွေကစမ်းသပ်ပစ်ခတ်တဲ့အကြောင်းထုတ်လွှင့်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရသတင်းဌာနတွေမှာလမ်းဘေးတာအဝေးပြေးလက်မကြီးပြီးရပ်ထားတဲ့ရွှေပြောင်းသွားလာနိုင်တဲ့ပစ်စင်ပါရင်ပေါ်ကတာဝေးပြစ်မဇိုင်းတုံးပစ်လွတ်လိုက်တဲ့ပုံကိုပြသထားပါတယ
်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်ကပြန်တန်းလာတဲ့ပါကစ္စတန်နိုင်ငံကလေကြောင်းလိုင်း PIA ခီးသက်တင်လေယာဉ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတနင်္ဂနွေနေ့ကဆင်းသက်ခဲ့ကြောင်းလေကြောင်းလိုင်းပြောခွင့်ရကပြောပါတယ်။ပါကစ္စတန်ဆိုရပိုင်းလေကြောင်းလိုင်းဟာကာဘူးကနေတေဝင်ခီးသွားခွင့်အထောက်အထားမှတ်တမ်းကန်ဆောင်ထားသူတွေကိုအစ္စလာမဘတ်မြို့ကိုတည်ဆောင်လာမဲ့လေယာဉ်ဖြစ်ပါတယ်။လေယာဉ်ဟာပုံမှန်ပြေးဆွဲခဲ့တဲ့ခီးစက်တင်လေယာဉ်လားအထူးတည်တံ့ပြေးဆွဲပုံကရထားတဲ့စင်လုံးကလေယာဉ်လားဆိုတာတော့တသက်ကိုယ်ကွယ်မသိရသေးပါဘူး။ပါကစ္စတန်နိုင်ငံတကာလေကြောင်းလိုင်း PIA လေယာဉ်ဟာပြီးခဲ့တဲ့လကုန်အာဖဂန်နစ္စတန်ကနေနိုင်ငံခြားတပ်တွေရုတ်သိမ်းပြီးတဲ့နောက်ကာဘူးမြို့တော်ကိုဆင်းသက်တဲ့ပထမဆုံးလေယာဉ်ဖြစ်ပါတယ်။ဒီတော်တွင်ဥဇ်ဘက်ကစ္စတန်မှာတလကျော်ထိမ့်သိမ်းခံထားရတဲ့အာဖဂန်လေယာဉ်မှူးတချို့အာရဗ်စပွားများပြည်ထောင်စု UAE ကိုမနစ်တနင်္ဂနွေနေ့ကထွက်ခွာသွားပြီဖြစ်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
တိုင်ဖွန်းချန်ဒူဟာတရုတ်ပြည်ကိုချစ်ကပ်လာတဲ့အတွက်ရှိုင်ဟာနဲ့အနီးအနားကမ်းခြေဒေသကအာဏာပိုင်တွေဟာလေကြောင်းခီးစင်တွေကိုဖျက်သိမ်းလိုက်ကြပြီးကျောင်းတွေရထားတွေနဲ့မြေအောက်လမ်းတွေကိုပိတ်ထားလိုက်ကြပါတယ်တနင်္ဂနွေနေ့ညနေပိုင်းကစပြီးပုံတိုင်းရဲ့အားကလျော့သွားပြီးမဲ့အဲ့ဒီမုန်တိုင်းရဲ့ဗိုလ်ချက်မှတ်မှာလေးတိုင်နှုံးကတနာဟီကိုမိုင်105မိုင်နှုံးဓမ္မမုတ်ကီလို180နှုံးထိပြင်းအားရှိနေပါသေးတယ်။တဖြည်းဖြည်းရော့သွားဖို့မျှော်လင့်တယ်လို့ရှိုင်းအမျိုးအာနာပိုင်တွေကဌာနရဲ့ဝီချက်စာမျက်နှာမှာပြောထားပါတယ်။ဒါပေမဲ့ကန်းဂျီဒေတာတွေမှာလေပြင်းကျရောက်ပြီးမိုးကြီးဖို့မျှော်လင့်ထားကြပါတယ်။ရှိုင်းအနိုင်ကရှီချန်းပြည်နယ်ကတော့အရေးပေါ်ခြေနေတုံ့ပြန်မှုအဆင့်ကိုတနင်္ဂနွေနေ့မှာအမြင့်ဆုံးမြင့်တင်ထားပါတယ်။ကျောင်းတွေပိတ်ထားပြီးလေကြောင်းနဲ့မီးရထားခီးစင်တွေကိုလည်းရပ်ဆိုင်ထားကြတယ်လို့စင်ဟွာသတင်းဌာနကဆိုပါတယ်ခရိုင်ကိုကူပါရေလွှမ်းမှုနိုင်တဲ့အနေရရှိတာကြောင့်အနီရောင်အစ်စ်သတိပေးချက်တွေကိုလည်းရှီချန်းပြည်နယ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
စက်တင်ဘာလ6/23ရက်တနင်္လာနေ့ညရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝင်လိုက်တဲ့ဦးတင်မောင်တန်းတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတလဲတင်ပြပေးသွားပါမယ်။နေပြည်တော်မှာအမှုရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ရဲ့သတင်းအရင်ဆုံးတင်ပြပေးပါမယ်။ဖမ်းဆီးတရားစွဲခံနေရတဲ့ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့အမှုတမှုထက်တိုးလိုက်တဲ့အတွက်ဒေါ်ဆန်းစုကြည်အပေါ်အမှုဖွင့်ထားတဲ့အာဂရီလိုက်စားမှုစုစုပေါင်း9မှုရှိသွားပါပြီ။ကိုဗစ်ကပ်ရေးဆောင်နှစ်လကြာရပ်ထားတဲ့အမှုကြမ်းနာစစ်ဆေးမှုတွေဒီကနေ့နေပြည်တော်မှာပြန်ဆပေးမယ်လို့ဒေါ်ဆန်းစုကြည်နေမကောင်းတဲ့အတွက်သူ့အမှုကိုမကြမ်းနာနိုင်ခဲ့ပါဘူး။သမရဦးဝင်းမြင့်ရဲ့အမှုတစ်ခုကိုတော့စစ်ဆေးခဲ့ပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါမယ်ရှင်
။ဒေါ်အောင်ဆန်းစုကြည်အမှုတွေကိုတီးတန့်စစ်ဆေးနိုင်ဖို့နေပြည်တော်ကအထူးတရားရုံးမှာဒီကနေ့ကြမ်းနာစစ်ဆေးမှုတွေအတွက်ရုံချင်းပြန်ဆပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်လတာအမှုစစ်ဆေးကြားနာမှုတွေရပ်ထားခဲ့ပြီးပြန်ဆတဲ့နေ့မှာပဲဒေါ်အောင်ဆန်းစုကြည်ကိုအာဂရီလိုက်ဆက်မှုတပ်ဖြည့်ရေးဥပဒေနဲ့ရန်ကုန်မြို့မှာအမှုထပ်ပွင့်ထားတာသိခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်။အခုကကျွန်တော်ပြန်သိရတဲ့ဗဟန်းမှာဆိုတဲ့အမှုတစ်ခုရှိတယ်။အဲ့ဒါကဦးဝင်းမြင့်မပါဘူးတဲ့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။
မန္တလေးတိုင်းဒေသကြီးတိုင်တရားရုံးမှာလဲဒေါ်အောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုလေးမှုဖွင့်ထားတာရှိပါတယ်။ ဒါကြောင့်ရန်ကုန်တိုင်းမဟမ်းမြို့နယ်မှာထပ်ဆွဲတဲ့အမှုနဲ့ဆိုရင်ဒေါအောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုနဲ့ဆွဲတာစုစုပေါင်း၅မှုရှိသွားပါပြီ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေကြာနာဖို့ဒီကနေ့ရုံချိန်ထုတ်ပေမဲ့ဒေါအောင်ဆန်းစုကြည်နေမကောင်းဖြစ်နေလို့မကြားနာနိုင်ခဲ့ဘူးလို့ရှင်းနေကြည်ဦးခင်မောင်စောကပြောပါတယ်
။ဝင်လာတဲ့အချိန်မှာပဲသူမျက်နှာလေးညင်နေတယ်ဗျ။မျက်နှာလေးမွန်နေတယ်ဗျ။အဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျမှသူဟိုတိတ်ပြီးတော့ဝမ်းပြီးဘူးတဲ့။ခေါင်းတွေတော်တော်မူးမိ။ဟိုအဲ့တော့နေမကောင်းလို့လားကြားမှရလားဆိုတော့ကြားလာနာတော့မဟုတ်ဘူးတဲ့သူလေ။ဘုံတော့တခြားလုံးဆရာဦးနဲ့မတွေ့တဲ့ဆက်လာအဲ့အတွင်းမှလည်းပဲဘာမှတိတ်မဖြစ်ပါဘူးလေ။အခုကသူအလာလမ်းမှာကားကကျန်းလို့ဘူးလေ။ကားဖြစ်တော့ရမ်းနေပေါ့ဗျာ။အဲ့မှာသွားမှုသွားတာလေအဲ့လိုပြောလေ။ဒါပြီးတော့သူစကားမပြောနိုင်ဘူး။နောက်နေ့ကျမှပြောတာပေါ့လေ။နောက်နေ့လည်းယုံကြည်နေရရှိသေးတာကို။
အမှုကြမ်းနာစစ်ဆေးမှုတွေရထားချင်းနှစ်လအတွင်းဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှေ့နေတွေနဲ့တွေ့ခွင့်မရခဲ့ဘဲဒီကနေ့မှပထမဆုံးအကြိမ်ပြန်တွေ့ခဲ့တာပါနေမကောင်းလို့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုမကြားနာနိုင်ခဲ့ပေမဲ့သမရဦးဝင်းမြင့်ရဲ့အမှုတွေကိုတော့စစ်ဆေးကြားနာခဲ့ပါတယ
်ဒီကနေ့ကတမှုပဲဖြစ်တာပေါ့နော်သမရကြီးဦးဝင်းမြင့်ရဲ့အမှုသွားပါပြီ25ဦးဝင်းမြင့်အမှုကတော့ရှာဖွေတက်တယ်ဆိုတော့ရှာဖွေတက်တယ်စစ်တယ်လို့ပဲပေါ့ဗျာကတူရဲထွက်တာပါပဲသူကြီးရနေခေါ်တယ်ဒီပစ္စည်းဒီပစ္စည်းတွေနဲ့ပတ်သက်လို့ရှားပွေပုံစံနဲ့သိနေတာကိုလက်မှတ်ထိုးရတယ်ပေါ့နော်အဲ့တော့ဒီရှားပွေတက်တွေခုတယ်ငါလည်းပဲအဲ့ဒီဒီစီကောင်းမြင်နေခြားတော့မဟုတ်ပါဘူးသူကခုရလဲဝတ်ထားပါပါစစ်တဲ့အခါကျတော့ဒီရုံးကြီးမှာအခုတင်ထားတဲ့ဆက်ဆံနေဟုတ်မဟုတ်လဲသူကောင်းလို့မသိပါဘူးလေအဲ့လိုပြောတယ
်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပေါ်တရားစွဲထားတဲ့အမှုတွေထက်ကအငဲစားအမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာတပတ်ကွန်ရက်ကြားနာစစ်ဆေးနေတာပါမနေ့ဖြန်စက်တင်ဘာ14ရက်နေ့ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်စွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှ905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်ထောင်အောင်ဆန်းစုကြည်ဟာပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69ရာဇသက်ကြီးဥပဒေပုံမှန်905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကနမှုရန်ကုန်အရှိပိုင်းခရိုင်တရားရုံးကနေပြီးတော့တရားလွှတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3တကငယ်တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုလေမှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်လာတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။ဒါကတော့နေပြည်တော်မှာအမှုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်နေထိုင်မကောင်းလို့ဒီကနေ့ရုံချင်းမှာအမှုမစစ်နိုင်တဲ့အခြေအနေဖြစ်ခဲ့ရကိုရန်ကုန်ကလာတဲ့သတင်းနှမ်းလောင်ကပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံအတွင်းကငွေကြေးစည်းကွက်ရောက်ဝယ်မှုအခြေအနေအခုနောက်ဆုံးဘယ်လိုရှိသလဲဆိုတာကိုလည်းကြည့်အောင်ပါရှင်။မြန်မာနိုင်ငံကငွေကြေးစည်းကွက်မှာရောင်းစည်းနဲ့ဝယ်စည်းနှုန်းကြားအများထားရှိရမယ့်ကွာဟချက်သတ်မှတ်ထားတာကိုဘိုးဘန်ကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်တရဝင်းငွေလဲကောင်တာတွေမှာဒေါ်လာကို1990ကျပ်ထက်မနည်းနဲ့ရောင်းနေပါတယ်။အရင်သတ်မှတ်ချက်ရှိခဲ့ချိန်ကတရဝင်းကောင်တာတွေမှာ1920ဝန်းကျင်နဲ့ဈေးသတ်မှတ်ထားပေမဲ့လို့လွယ်လွယ်ကူကူဝယ်ဖို့မလွယ်ခဲ့ပါဘူး။အခုတော့ကွာဟချက်ကန့်တန့်လုံးမရှိတော့တဲ့အတွက်တရားဝင်ကောင်တာတွေမှာအယားဝယ်ဖို့အဆင်ပြေပြီးဒေါ်လာမှောက်ခိုးဈေးချသွားနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံခြားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကစက်တင်ဘာ10ရက်နေ့ကစပြီးတော့ပယ်ဖျက်ခဲ့ပါတယ်။နေ့စဉ်ဗဟိုဘဏ်ကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းအပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကို3.8%ခန့်နှုန်းသာအများဆုံးကွာဟချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှောက်ခိုးဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းခွင့်ရှိတဲ့အတွက်တရဝင်းငွေလွှဲကောင်တာတွေမှာတကယ်တမ်းအယောင်းဝယ်လုပ်ဖို့အဆင်မပြေတာများတယ်လို့ဒေါ်လာဝယ်ခြင်းရောင်းခြင်းသူတွေကပြောပါတယ်။ဒါကြောင့်လည်းအပြင်မှောက်ခိုးဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးတွေနဲ့အယောင်းဝယ်လုပ်နေကြရပါတယ်။အဲ့လိုအခြေအနေတွေကြောင့်မှောက်ခိုးဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွာဟချက်ကန့်တန့်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးတော့အဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
ကျချလိုက်တဲ့ဆိုတဲ့အခါကျတော့အကောင့်ဘက်ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်ဘာလို့လဲဆိုတော့ဒေါ်လာကအာဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်တောက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနေပြီးတော့အပြင်ဈေးတွေကသက်သက်တမျိုးဖြစ်နေတဲ့အခါကျတော့ ဝယ်လဲလူကများအဲ့လိုမျိုးလေးရှိပြီးတော့ဟိုကလို့တလောက်လည်းမရောမေးနိုင်ဘူးပေါ့နော်ကိုလို့တလောက်လည်းဝယ်လို့လည်းစင်မပြေဘူးပေါ့အဲ့လိုမျိုးတော့ရှိတယ်အခုလို့မျိုးအပြင်ပေါက်သေးတိုင်းဆိုတဲ့ခါကျတော့အဲ့တဲ့ customer ရဲ့လိုအပ်ချက်ကိုလည်းဟိုကလို့တလောက်လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ်
ဒီကနေ့တင်းနှလာနေအတွက်ဗဟုပန်တက်မှတ်ဈေးကဒေါ်လာကို1950ကျပ်ဖြစ်ပြီးတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာကို1990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်။မောင်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးတော့ကျသွားပါတယ်။တောက်ချာနေက2050ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့ဒေါ်လာကို1990ကနေ2100ကျပ်မှရှိပါတယ်။သမတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိသလိုဈေးကွက်အခြေအနေစောင့်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
။ဟိုအရင်သတ်မှတ်ထားတဲ့အချိန်ထက်တော့ပို့ပြီးတော့အယောင်းဝယ်တော့ဖြစ်မဲ့လူတော့မြင်တယ်ပေါ့နော်။ဒါပေမဲ့ loss တော့ဈေးကွက်အနေထားရောအကုန်လုံးကဝယ်မဲ့ရောင်းမဲ့ဈေးကွက်လူတွေရတယ်စောင့်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ်
နိုင်ငံသားငွေကြီးဈေးကွက်ကျွမ်းကျင်သူတူကတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်
။အပြင်မှာထင်းရင်ကျော်လွတ်လပ်ရောင်းဝယ်လိုက်ပြီးဖြစ်တဲ့အတွက်ကိုသူတို့ရဲ့ဒီဒေါ်လာရဲ့ဒီအပြင်မှာပိုပြီးကျက်ပြန့်လာတယ်။ကျက်ပြန့်လာတဲ့အခါကျရင်ဒီ300ဒီအပြင်ရဲ့ဒီဘယ်လိုလိုပြောမလဲမှာပတ်စံငွေသားတွေပေါ့နော်ငွေသားတွေပို့ပြီးတော့ပို့ပြီးတော့တင်းနဲ့ပို့ပြီးတော့များပြားလာတယ်။များပြားလာတဲ့အတွက်ကိုတော့ဟိုဒေါ်လာလည်းကျနိုင်တယ်လို့ဒီပေါ်တော့ဒီအခုငွေသားနဲ့ထုတ်ပြ percentage ရှိရပါတော့အဲ percentage ကြီးကျနိုင်ပုံများတယ်ပေါ့နော
်တဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟုပန်ဒီဂိုကထဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟုပန်ကရည်ညွှန်းငွေလဲလှယ်နှုန်းနေစဉ်သတ်မှတ်ပေးပြီးတရဝင်းလိုက်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်ဆိုရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတွေကဆလို့ဗဟုပန်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ်ကွာဟာချက်3.8%ခန့်နှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ပန်းလုပ်ငန်းလုတ်ကင်နေသူတွေကပြောပါတယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟာချက်သတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်
ကြားတော့ငွေကြေးဈေးကွက်ဝယ်ရောင်းသတ်မှတ်မှုကိုဗဟုပန်ကပယ်ဖျက်လိုက်ပြီးတဲ့နောက်ငွေကြေးဈေးကွက်နောက်ဆုံးအခြေအနေမမျှသစင်အောင်ပြောပြပေးခဲ့တာပါရှင်။နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်တဲ့အခြေအနေကိုလည်းတစ်လက်တင်ပြပေးပါမယ်။နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်တဲ့အတွက်ရန်ကုန်မြို့ကရုံးရှိမှာလူတွေကြိတ်ကြိတ်တူတန်းစီပြီးနိုင်ငံကူးလက်မှတ်လာလုပ်ကြပါရယ်။တချို့ကမနက်9နာရီလောက်ကတည်းကလာတန်းစီနေတဲ့အတွက်ခုနှစ်နာရီထိုးတဲ့အချိန်မှာကိုလူတွေအတော်များနေပြီလို့ဝန်ဆောင်မှုပေးသူတူက VW ကိုပြောပြပါရယ်။နိုင်ငံရေးစီးပွားရေးအခြေအနေမကောင်းတဲ့အချိန်ပြည်ပနိုင်ငံတွေကိုထွက်ပြီးပညာသင်ခြင်းအလုပ်လုပ်ခြင်းကြတဲ့သူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
။နိုင်ငံဝန်ထမ်းတွေအားလုံးစတေမလာစတိုးဝင်းတွေကစပြီးနေတိုင်းရုံးတက်ရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကတောက်ကြနေရကြေညာခဲ့ပြီးတဲ့နောက်ဒီကနေ့စတေမလာစတိုးဝင်းတွေမှာတခြားအစိုးရရုံးတွေနီးတူရန်ကုန်မြို့ကနိုင်ငံကူးလက်မှတ်ရုံးပတ်စပို့ယုံဒီနေ့ဖွင့်ပါတယ်ရန်ကင်းမြို့နယ်တွေကပတ်စပို့ယုံရှိမှာမနေ့စောပိုင်းကလေးကပတ်စပို့လုပ်ချင်တဲ့သူတွေတန်းစီနေကြတယ်လို့နိုင်ငံကူးလက်မှတ်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းရှင်တယောက်က VOE ကိုပြောပါတယ်သူကိုယ်တိုင်လည်းဆရာဆန်လမ်းမော်ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံကိုဒီကနေ့သွားခဲ့တာပါဒ
ီနိုင်ငံကြီးတွေတော့ပါတယ်တော့ဘုံတော့ပေးတာတော့သွားနေကြတာပါအဲ့လိုငားလိုက်တာလည်းရှိတယ်အဲ့လိုဒီလမ်းကိုငွေရောင်းနေတယ်လည်းရှိတယ်အဲ့လိုလာတန်းစီနေကြတာမနက်ပိုင်း9နာရီလောက်တော့မတူတော့ဟုတ်နေတယ်နော်ဒီဘာမှလုံးလုံးကူကဒီ child တို့ကဘူးလို့လည်းအလိုလိုမှလုံးဖို့အလိုလာပြအများကြီးတို့ရောက်ဒီဘာမှနေဖို့တော့ဟိုကဒီကောင်ရှောက်ကိုအလိုလိုလာတုံပါပဲပေါ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်နေတာကြောင့်ပြည်ပနိုင်ငံတွေကိုသွားပြီးလှုပ်လှုပ်ချင်းသူတွေပညာသင်ချင်သူတွေပုံများလာပါတယ်ကိုဗစ်ကြောင့်ပတ်စပို့ရုံးတွေယာယီမပိတ်ခင်မေလတုန်းကလည်းနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးရှိမှာလူ400-500ကျော်အထိနေတိုင်းရှိတဲ့အကြောင်းသူကပြောပါတယ်နလာကြောင့်ရုံးပိတ်ထားပြီးပြန်ဖွင့်တဲ့နေ့မှာတော့လာကြတဲ့သူ900လောက်ရှိတယ်လို့ရန်ကုန်နိုင်ငံကူးလက်မှတ်ရုံးရဲ့တာဝန်ခံဒူးက VOE ကိုပြောပါတယ်။နေ့လယ်7:00နောက်ဆုံးတော့ပြီးဘန်ငွေသွင်းရတာဖြစ်လို့မနေ့စောစောလာကြဖို့လေသူကကြံပြုပါတယ
်။ဒီကံကနေ900လို့ VOE တော့ကံကြာပြီးစောစောလေးလာပြီးရ
က်။ပြည်တော်စုအစည်းအဝေးအစည်းတွေနဲ့ဒိုင်းနယ်ပြည်နယ်ဆိုရရုံးတွေစတေမာ73ရက်နေ့ကစပြီးနေ့တိုင်းရုံးပြန်တက်ရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကကြေညာထားတဲ့အတွက်နေပြည်တော်မန္တလေးနဲ့ဒေသတချို့ကနိုင်ငံကူးလက်မှတ်ရုံးတွေဒီကနေ့ပြန်ဖွင့်ခဲ့ပါတယ်မြန်မာနိုင်ငံကနေနိုင်ငံခြားထွက်လွတ်လပ်ကြသူတွေထဲမှာအိန္ဒိယထိုင်းမလေးရှားစတဲ့နိုင်ငံတွေမှာတွားရောက်လွတ်လပ်ကြသူတွေအများဆုံးဖြစ်ပါတယ်မြန်မာလူ့သမားဝန်ကြီးဌာနရဲ့စီးရင်ရာပြည်ပထွက်လွတ်လပ်ကြတဲ့မြန်မာနိုင်ငံသား 4တန်းကျော်ရှိပါတယ်ခင်ဗျာ
ဒါတော့ဒီနှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီကနေ့ပြန်ဖွင့်လို့လူတွေပြည်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုဦးသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါရှင်ကန်ကောနန်းကားရွာနောက်ထပ်တစ်ကြိမ်မီးရှို့ခံရတဲ့သတင်းကိုလည်းပြောပြပေးပါမယ်စက်တင်ဘာလ10ရက်နေ့ကမိရှုခံခဲ့ရတဲ့မကွေးတိုင်းကံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဒီကနေ့စက်တင်ဘာလ13ရက်နေ့မှာဒုတိယအကြိမ်လာရောက်မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်မိလောင်မှုအတွင်းမှာနေအိမ်တွေအပြင်စစ်ဘေးဒုက္ခသည်တွေအတွက်စုဆောင်းထားတဲ့ရိတ်ခါတွေမိလောင်ကျွမ်းသွားတယ်လို့လည်းပြောပြကြပါတယ်ဒီလိုအခြေအနေတွေကြောင့်ပဲကံကောနယ်ကကြီးရွာတွေကထွက်ပြေးတင်းရှောင်နေကြရသူတွေအခက်အခဲတွေပိုပြီးတော့ကြုံလာနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
မကွေးတိုင်းကန်ကောခရိုင်နှမ်းကားရွာကိုဒီနေ့စက်တင်ဘာ13ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုမရှိဘဲစစ်သားတွေဝင်လာပြီးမီးရှို့သွားတာဖြစ်တယ်လို့ဒေသခံတွေက VOA ကိုအခုလိုပြောပါတယ
်။အဲဒီနေ့ကတော့ရွာကသူတို့7နာရီခွဲလောက်ကနေသူတို့ရွာထဲကိုတနက်တွေပေါက်ပြီးမှတပ်ဖြန့်ပြီးဝင်လာပြီးမှကြိတ္တမှုကြိတ္တမှုအိမ်တွေကိုမီးရှို့သွားတယ်မီးရောင်ပုံးတွေနဲ့ဖြူသွားတယ်။သူတို့ရှို့သွားတယ်ဆိုတော့ကျွန်တော်တို့လူရွာထဲမှာမရှိတဲ့ဒီတိုင်းကင်းထောက်ခွင့်ကျားရဲမှာကျင်းတော့နေရှိတယ်ကျင်းတော့နေရမြင်ပါလေဗျမိအောင်ဘုံလေးထူတာတွေလည်းပါသူတို့ပြန်ထားခဲ့တဲ့အခွင့်အရေးတွေတွေ့ရှိရပါလေဗျတက်ဘွားပြည့်လို့မိရှုတာမဟုတ်ပါဘူးဗျသူတို့ဒီနေ့ဖြစ်ပြီးမှမဖြစ်ပါဘူးဗျသူတို့ဖြစ်ပြီးမှပြုံးနေကိုရွာတဲ့ကိုတက်တက်နဲ့ဆိုမိဝင်ရှုတော့ပါလေဗျအိမ်ကတော့14အိမ်ကဆက်14အိမ်ဆိုင်မှာစေယုံတယုံပေါ့ဆန်စစ်စေယုံတယုံရယ်ဒါမှမဟုတ်စေဘေးဆောင်တွေတက်လောက်ကတဲ့အရစ်ခါတွေပြထားတဲ့တဲနေတဲ့မိအောင်တော့ပါလေခုနေလို့အထာတော့ဝါစားချင်နေကားနေရခါတွေပဲဗျာဒီကတော့ပြီးရတဲ့ဖြစ်ကြတဲ့ဝတ်တကယ်ကိုတခုနေပဲပြီးကြတာများပါရဲ့ဗျာ
နန်းကားရွာသားထောင်ထဲချီအိုးရင်ပြစ်ထွက်ပြေးနေကြရပါတယ်ပြီးခဲ့တဲ့တောက်ကြနေစက်တင်ဘာလ10ရက်ကလည်းစစ်တပ်ကနန်းကားရွာကိုမီးရှို့သွားတဲ့အတွက်နေအိမ်36လုံးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ9ရက်ကစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေနန်းကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာအခုလိုစစ်တပ်ကရွာတွေကိုမီးဝင်ရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နှံခါရွာတွေကအိမ်တွေမီးလောင်ကျွမ်းမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဇွန်လတုန်းကလည်းမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးအရှုခံခဲ့ရပြီးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တယ်လို့တပ်ကြီးဖိုးဖွားနှစ်ဦးလည်းတည်ဆုံးခဲ့ပါတယ်။မီးလောင်တာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကအပြန်အလှန်ဆွတ်ဆွဲကြပါတယ်။အဲ့ဒီနောက်ကင်းမရွာမီးပြေဒုက္ခသည်တွေအတွက်လှူဒါန်းတဲ့စားနပ်ရိက္ခာတွေကိုစစ်ကောင်စီတပ်တွေကမီးရှို့တဲ့အတွက်အတုံးဆောင်စားနေရိခါတွေမီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းကံကောမြို့နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာစစ်တပ်ကတက်ဆွဲထားတဲ့အတွက်အနီးအနားကကြေးရွာသားတွေဟာတိမ်းရှောင်နေကြရပါတယ
်။အဲတို့ဘာမှအခုကတော့စစ်သားတွေကအခုကြောက်ပြုတ်ပြီးကြောက်မှတက်ဆွဲနေကြရ။အဲအခုလို့လို့ဆရာတော်ဒါနေနေတည်ရဘာမှမလုပ်ချမှုမရှိဘူးကြတို့ကအခုကျွန်တော်ရွာအထိကြကျွန်တော်တို့တောင်တောင်ကြောင်တိမ်းရှောင်ရတယ်ဗျ။အဲခါခါတော့ဒါအခုရဒီဥဒုမကောင်းတော့မိုးကလည်းအများကြီးယူရနာဆိုတော့24နာရီယူရနာဆိုတော့ကျွန်တော်ကတော့ခိုးလုံဖို့ဆိုတော့တော်တော်ခက်ခဲနေရ
စတင်မာလာရှိရကစပြီးတော့ဂန်ကောနယ်တွေကိုစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးစတင်မာ9ရက်မှာမြင်သားကြီးရွာနဲ့ကုန်းရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းဆယ်ကျော်သက်လူငယ်အများစုအပါအဝင်ဒေသခံ18ဦးသေဆုံးခဲ့ရပါတယ်တိုက်ပွဲတွေဖြစ်ပြီးစက်တင်ဘာလ9ရက်နေ့လယ်တနင်္ဂနွေလောက်ကစလို့စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေချိန်မြင်သားကြီးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်တူမီသက်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့လို့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့ချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာပြေးသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဂန်ကောခရိုင်ထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးကြီးရွာကိုဆုံးခွာပြီးဘေးကင်းရာတောတောင်တွေထဲမှာခိုးလုံနေကြရပါတယ်ခင်ဗျာ။
ဒီကနေ့ရပိုင်းတုန်းကပဲမိရှုခံရတဲ့မကွေးတိုင်းကံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေဒီကနေ့နောက်ထပ်တစ်ကြိမ်လာရောက်မိရှုခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအမျက်သူပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်းနေလာနေညအစီအစဉ်တွေကိုဝမ်ရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါဗျ။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ရုပ်သံနဲ့ပါပူတဲ့တင်ဆက်ပေးနေပါဗျ။မကြခင်မှာထုတ်လင်းပေးမဲ့ဒုတိယနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သတင်းတောက်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဗ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့စက်တင်ဘာလ23ရက်တနင်္လာနေ့ညမြန်မာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာနေ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သတင်းတောက်မဆုဘလော့ဂါရီပြောသည်များနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။ဆက်သုံးစီဈေးနှုန်းမြင့်တက်လာမှုနဲ့ခီးသွွားလာမှုအကန့်အသတ်တွေကြောင့်မြန်မာနိုင်ငံအတွင်းကကုန်စည်သယ်ယူပို့ဆောင်ရေးကဏ္ဍအပေါ်မှာတက်ရောက်မှုရှိနေပါတယ်။ကုန်စည်ပို့ဆောင်ရသူတွေအတွက်ကုန်ကြားစည်ပိုများလာသလိုကုန်တင်ကားလုပ်ငန်းရှင်တွေအတွက်လည်းဆက်သုံးစီဈေးနှုန်းကြီးမြတ်လာကုန်စည်ရှားပါလာတာတွေကြောင့်တွက်ချေမကိုက်ဖြစ်နေပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကတင်ပြထားပါတယ်ရှင
်။စစ်ကတော့ဘာလို့မှခတိုင်းကတော့ကျွန်တော်တို့ကဒီဘယ်တချီ30ပါတဲ့ကိုအိတ်တိတ်ကိုရကုန်လို့1500လောက်ပေးရတယ်ပေါ့နော်။အခုကကျတော့1500ပေးရတယ်ခင်ဗျ။တစားခါရီအရင်ကိုစမတန်ဖြစ်သွားတယ်ပေါ့နော
်။ဆိုတော့အဲ့ဒါကအခုဒီပင်လောင်းကနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပေါ့နော်
။မဟုတ်ခင်ဗျ။ဟိုအောက်ပန်းနေပြီးတော့မှရန်ကုန်ကိုပို့တဲ့ဈေးနှုန်းပါ။ဒီလိုပင်လောင်းကနေပြီးတော့မှအောက်ပန်းကိုတဆင့်အောက်ပန်းနေပြီးတော့မှရန်ကုန်တဆင့်ဆိုရင်ကျွန်တော်တို့တစားခါကအောက်ပန်းကနေရန်ကုန်က2500ပေါ့နော်။နောက်ပင်လောင်းကနေပြီးတော့မှအောက်ပန်းကို1000ပေးရတယ်ဗျ။2500လောက်ဖြစ်သွားပါတယ်။
အရင်မူလဈေးနှုန်းကနေဘယ်လောက်လောက်တက်သွားပါလဲ
အရင်မူလဈေးနှုန်းကတော့ကျွန်တော်တို့ပင်လောင်းကနေအောက်ပန်းကို900ပေါ့ဟိုကျန်တဲ့ဟိုအောက်ပန်းနေပြီးတော့မှရန်ကုန်က1500ဆိုတော့2000ပဲရှိတယ်ခေါက1500ဆိုတော့ကျွန်တော်တို့က3500လောက်ကိုတက်သွားတယ်ပေါ့နော
်တခြားပြည်နယ်တွေပေါ့နော်တခြားဒေသတွေရန်ကုန်မဟုတ်ဖက်နဲ့တခြားဒေသတွေကိုပို့ရင်နော်ဈေးကအတူတူပဲလားရှင
်အော်မတူပါဘူးခင်ဗျာကျွန်တော်တို့ဒီတက်တာဆုံးကတော့မန္တလေးပေါ့နော်မန္တလေးကကျတော့တက်တာဆုံးလို့မဟုတ်ပါဘူးဟိုပေါ့နေ့တက်တာတယ်လို့နေထားမျိုးရှိနော်မန္တလေးကိုပို့ရင်တော့ရန်ကုန်ပို့ရင်2500မန္တလေးပို့ရင်3500ပေါ့1000တက်တာပေါ့မန္တလေးကတော့နောက်တစ်ခုကကျွန်တော်တို့ဒီမူရွာကိုပို့ရင်တော့2500ပေါ့နော်အောက်ပန်းနေပြီးတော့မှမူရွာကိုပို့ရင်2500နောက်ပြီးတော့မှကျွန်တော်တို့မူစီဖက်ကိုပို့ရင်တော့6900ပေါ့အဲပြည်သူတို့ရှင်းပါလေကိုအိတ်ကအိတ်ကို6900ပေါ့အဲ့လိုပြရတယ်အပအံပေါ့နော်ပအံကိုပို့လို့ရှိရင်အဲ6900ပေါ့နော်ကိုချင်းရောဒါသူစပါလေကိုအိတ်ကအိတ်ကို6900ပေါ့ဟုတ
်က
ဲ့အဲ့လိုပြရတယ်ရင်တော့ဆိုရင်ကျွန်တော်ပအံကိုပို့လို့ရှိရင်တော့6900 2000ပေါ့
ဟုတ်ကဲ့
အခုက6900 9000ပေါ့အဲဘာအပိတ်ချလို့ရှိရင်တော့9000လောက်တက်သွားတာပေါ့နောက်တစ်ခုကဗျာကျွန်တော်တို့ဒီကိုဗစ်တက်ပြားလိုက်မတိုင်ခင်နောက်ဒီနိုင်ငံရေးအစိုးရတွေမဖြစ်တဲ့အချိန်ကာလတော့ဆိုရင်တော့တောက်စာစီကအဲ1လီတာတပူးဆိုရင်450ပေါ့ဒီမှာငွေကျ450ပေါ့အခုကျတော့1လီတာတပူးဆိုရင်ဒီမှာငွေကျက1200နဲ့60ဖြစ်သွားပြီပေါ့ဟိုတဝက်ချော်လို့ခေါ်ပေါ့တဝက်ချော်လို့တက်သွားတယ်ဒီထားမှုရှိနေပြီလောက်စားစီစီနှုန်းကအဆမတန်တက်သွားတယ
်ဆိုတော့ကားကရောပေါ်ပါသလားဒီပစ္စည်းပို့မယ်ဆိုရင်ကားကရှားသွားပါသလားရှင
်ကားတော့မရှားပါဘူးခင်ဗျကားတော့ပေါ်ပါတယ်ခြေတဲ့ကားကိုတင်လို့ရတယ်ကုန်ကားကြီးနဲ့တင်မလားအစ်ပါနဲ့တင်မလားအဲ့လိုနောက်တစ်ခုကဒီပုံမှန်ကားငယ်ဒီနဲ့တင်လို့ဒီလိုလေးရတယ်ပေါ့ကားလူစုံရှိတယ်ဗျဘယ်ကားမှမထွက်ဘူးဘယ်ကားလိုက်မှမထွက်ဘူးဆိုလို့တော့မရှိဘူးတောင်စာစီစီကတော့ကားစီကားခါတောင်စာခါရီအဆမတန်ပြတ်တဲ့တာပေါ့တောင်စာစီကလည်းအဆမတန်ကျတဲ့နေထားကြောင်လေးဖြစ်ပါလေ
ဟုတ်ကဲ့ရှင်ဆိုတော့ဒီခီးသွန်းလာရတဲ့အခါမှာလုံခြုံရေးပေါ့နော်ဒီကားနဲ့ပစ္စည်းပို့တဲ့အခါမှာလုံခြုံရေးရောစိတ်ချရပါသလားရှင
်ကျွန်တော်တို့ဖက်ကတော့လုံခြုံရေးကဒီလိုပေါ့ Lah malah sih sih dia di sini balik. Di kalau di perusahaan ini dia tinang kongsi kari jalan tu lah ini masih bau. Tapi kalau mau tukar ni kami kalau mesti yau kena. Tapi macam kopi, kopi ni dia kiri macam kalau mau jual tapi mana.
Nanti tak kah ni, nengen tuan ku si kuat siapa? Saya biar ye truk ni, pihon pihon ni dek, saya biar ye longan sen biar biar kita baca. Yang kong ni mandeli kongga biasa ni dek longan sen tu ugaro.
Kongga ada macam tu, tu seni beri ni.
Okay.
Ye longan ni dek macam gua, kalau kong truk ni dek aja lo. Orang orang tu macam lo, orang ni dek kamyar dek aja, ni kamyar dek aja lo. Macam kongga ni dek si, si long ni dek si. Kong ni dek le tema poli, no, itu boleh sih aku taro.
ตรงนั้นลงจ้ะเลยค่ะจ้ะซีซีก็ตัวเนี่ยตะคอกตะกาเด่นน่ะกุ้งซีเต็นเนี่ยวนซองก็တော့อ๋อกุ้งซีเต็นเนี่ยกุ้งอวตาซาก็ไม่เต็มเอ้อกุ้งซีเต็นเนี่ยกุ้งอวตาซาก็ไม่เต็มพูสรแล้วไม่รู้ไม่รู้ลงนี่จ้ะบาเลยอเหมยย่อจ่ํามาย่ะล่ะจ่ํามาจ่ํามาตะท่องเนี่ยตะท่องเตียเนี่ยมาเจ็บขึ้นนี่อ๋อไอ้คู่ซีก็ยောက်တော့ซีตัดตาหุเตะแต่แม้รู้ตะหลอกย่อจ้ะบาล่ะเอ้อกุ้งรู้เลยတော့
ยาเลยยาดีเลยเนี่ยสรุปอะคือยางกงเนี่ยมันดะเลก็ย่อที่ก้าปีกงกงก้าดิปีย่าล่ะโหสาลงๆจုံๆอศีปีๆရှိပါတည်ရလားရှင်အဲ့ဒါတော့ကျွန်တော်တို့ဒီကပုံမှန်ထွက်လာလို့ရှင်တော့လမ်းမှာတော့အိပ်ရတာပေါ့ဗျာကိုးနိုင်လောက်ပြောတော့အိပ်ရစစ်စစ်ကြီးတွေမှာပေါ့အိပ်ရတော့အဲ့ကြအဲ့ဒီတော့ကျတော့ဗာပြစ်လာလဲဆိုတော့ဟိုဟိုချက်ချင်းမရောက်နိုင်ဘူးကိုကြီးကလည်းလည်းနောက်ကြပါဘောဥပမာပုံမှန်တည့်
ော့အရင်လိုပဲရှိပို့ရမယ်ပစ္စည်းရောအရင်လိုပဲရှိပါသေးလားရှင
်အဲခုလိုနဲ့တော့ခုလိုရှိရရှိရပေါ့ဗျာဟိုအရင်တော့ကဥမာတစ်ပတ်၅ရက်တစ်ပတ်တစ်ခေါက်ဆိုရင်ခုကတော့အဲ့လိုမျိုးမတွေ့ဘူးပေါ့အဲလေးစောင့်ရအောင်ရက်တိကြာလာအောင်ကျဲကျဲလာတယ်ဒါကြောင့်မဆိုတော့ရက်ကြာရင်မကြိုက်ဘူးဗျာပုံမှန်လို့ရှိရင်စီစီရတက်တာတမျိုးရက်ကြာတယ်ဆိုဥမာ၅ရက်လောက်နဲ့ထွက်တယ်စီစီလေးညော့တယ်ကိုကြီးကတော့အရင်တော့ကနှုံသားအတိုင်းပဲအဲ့ဒီတော့ညော့ဦးမယ်သူ
ကားမှာသုံးရတဲ့လုတ်သားဈေးနှုန်းတွေရောတက်ပါသလားအခြေအနေဘယ်လိုရှိပါလဲ
ဟောအဲ့ဒါရောတက်ဘူးဗျာတက်ဘူး
မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအခုသတင်းတောင်မတ်စုစီစဉ်ကိုပြပြပေးပါမယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာနာရှင်စန့်ကြီးပြည်သူတွေခုခံတွန်းလှန်စစ်စတင်လိုက်ပြီလို့ပြီးခဲ့တဲ့အင်္ဂါနေ့အစောပိုင်းကကြေညာခဲ့ပါတယ်။ဆရာနာသိမ်းပြီး9လကျော်အကြာမှာအခုလိုခုခံစစ်စတင်မှုကြေညာလိုက်တဲ့အပေါ်ပြည်သူတွေကြားမှာအမြင်အမျိုးမျိုးထွက်ပေါ်လာနေပြီးနိုင်ငံတကာအသိုင်းအဝိုင်းကလည်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့ကောလာဟာလာအပေါ်စူးရင်စရာမရှိဘူးလို့တုံ့ပြန်ထားပါတယ်ဒီအခြေအနေတွေကိုတော့သတင်းတောင်မတ်စုစီစဉ်မှာကိုစုံဝင်းလိုက်တင်ဆက်ထားပါတယ်ရှင
်ဆရာနာရှင်စန့်ကျင်ရဲ့ပြည်သူ့ရဲ့ကိုခံတွန်းလှန်စစ်စတင်လိုက်ပြီလို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကြေညာခဲ့တာပါ NUG ရဲ့ယာယီသမရဒူဝါလာရှိလာကဆရာနာရှင်စန့်ကျင်ရဲ့ပြည်သူ့ခုခံတွန်းလှန်စစ်နဲ့ပတ်သက်လို့ပြောကြားတဲ့အရေးပေါ်မိန့်ခွန်းထဲမှာအကြမ်းဖက်စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုင်းအတာနဲ့တွန်းလှန်တိုက်ဖျက်ဖို့အဓိကထားတိုက်တွန်းခဲ့ပါတယ်
။ပြည်သူ့အုံကြမှုကိုကျဲလက်မြို့ပြနဲ့နိုင်ငံတော်လွှားလုံးတွေတပြိုင်တည်းလှုပ်ဆောင်ကြရမည်။ပြည်သူလူထု၏စည်းလုံးညီညွတ်မှုတည်ထွေဆန်းသစ်မှုညံရဲထက်မြက်မှုစိတ်ဓာတ်ပြင်းထန်ကြံ့ခိုင်မှုပေါ်မူတည်၍တော်လာနေကလာတူတောင်းမီဖြစ်သည
်အန်ယူဂျီရဲ့ကြီးညာချက်ပေါ်ဆင်ရနာချင်းစနစ်ကိုလက်မခံနိုင်သူတွေကကြိုဆိုခဲ့ကြပါတယ်ဒါပေမဲ့လည်းနိုင်ငံအတွင်းမှာကာယယောဂကာလဖြစ်နေတာကြောင့်အစားအသောက်နဲ့ဆေးဝါးစုဆောင်းဝယ်ယူသူတွေများလာသလိုဖြစ်လာတဲ့အခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်ထားသူတွေလည်းရှိနေပါတယ
်ဒီနေ့ဖြစ်လာဖို့မျှော်နေတာဒီလိုတည့်ရဝင်ချင်းလာလိုက်တဲ့အတွက်ပြောင်းနေတဲ့စစ်ထံကားချက်စိတ်ပြနေတယ်219ရက်မှာဒီနေ့ပထမဆုံးမှာစီလူရပီဒီအက်ဖြစ်မှာဒီစနစ်ကပြီးမှာစီသူရရဒီလိုခံရရှိမှာဒီစနစ်ကပြီးသွားမှာဒီစနစ်ကိုအပြစ်တိုက်ချင်မှာအမရပါမှာဝင်ကြလိုအပ်ချက်အကုန်လုံးကိုကိုလည်းအကုန်အဲ့ဒါတော့အစလေကပြေးပြီးကြပြင်လဲပြင်ဆင်ထားတယ်ကျွန်မစောင့်ပုံးမှုတွေကိုတော့လုပ်နေတာ
ပြည်သူခုခံတွန်းလှန်စစ်အပေါ်ကြိုးစားသူတွေရှိနေသလိုအကြမ်းမဖက်ဖက်ဒီမိုကရေစီကိုငြိမ်းချမ်းစွာဖော်ထုတ်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိသျှတန်ယုံကတော့ဆီယနာသိမ့်မှုနဲ့လူမဆန်တဲ့လုပ်ရတဲ့အပေါ်အပြင်းထန်ရှုံချထားပေမဲ့ ဒီမိုကရေစီဖော်ဆောင်ရေးကိုတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးတဲ့လမ်းကြောင်းနဲ့သာဆောင်ရွက်ဖို့အတွက်တိုက်တွန်းထားတဲ့ကြေညာချက်ကိုပြီးခဲ့တဲ့အင်္ဂါနေ့မှာပဲထုတ်ပြန်ခဲ့ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းဆေးရနာရှင်စနစ်ကိုနှီးမျိုးစုံနဲ့ချက်ချင်းတက်ခိုက်သွားဖို့အပြင်ကိုယ့်ရဲ့နယ်မြေကိုအပြည့်အဝထိန်းချုပ်ဖို့အတွက်အန်ယူဂျီကသူတို့ရဲ့ထုတ်ပြန်ချက်ထဲမှာထည့်သွင်းပြောဆိုထားပါတယ်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင်အဖွဲ့ကတော့သူတို့ရဲ့သဘောထားကိုအခုလိုပြောထားပါတယ်။
အယူကြီးရတဲ့သူပြန်ကျင်ရတဲ့လေသူပြီဆိုတော့အဲ့ဒါပေါ်ရတော့အချိန်မရဖြစ်လာနိုင်လို့ရှိတာပေါ့ဒါကတော့အဒီလိုလိုသူ့ရဲ့ကိုယ်နဲ့မှဘူးဒီသာဆိုအလုံးမှာပေါ့လေနော်ငုံငုံဘောတော့အပူမှပြင်းတဲ့ဟိုလိုရမယ်လို့ကျွန်တော်ပြောလို့ပါပဲ
ဆရာနာတိတ်မှုအပေါ်ပုံစံမျိုးစုံနဲ့စန့်ကျင်နေကြတဲ့အထက်မှာဆန္ဒပြမှုတွေအပြင်ဒေသအသီးသီးမှာရှိနေတဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကလည်းစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။မြေပြင်မှာလက်တွေ့ဆောင်ရွက်နေတဲ့ PDF အဖွဲ့တွေနဲ့ NUG အစိုးရအကြားချိတ်ဆက်မှုအားနည်းချက်တွေလည်းရှိနေတာပါ။ဒီလိုပြည်သူခုခံတွန်းလှန်စစ်ကြီးညာချက်ထုတ်ပြန်လိုက်တာဟာမြေပြင်အဖွဲ့တွေအတွက်အခက်အခဲတွေပိုများလာနိုင်တယ်ဆိုပေမဲ့ဆရာနာရှင်တော်လှန်ရေးကိုအခုတည်းပိုပြီးအားထုတ်သွားဖို့ကိုလည်းပြင်ဆင်ထားကြပါတယ်။
ပြင်ညာလိုက်တဲ့အခါကျမြေပြင်မှာဘာထက်သွားလဲဆိုတော့အမေဒီရတော့ဒီဈေးငွေရတာရေလုံးတော့ကုန်ပြီးတော့ဆက်လာမှာကိုစူးနေရတယ်ပေါ့နော်ငွေထုတ်ရတာရေဆက်လာမှာအခုကမှပါစနစ်စီရထုတ်နေတဲ့အချိန်မှာဆက်ပြီးတော့ထုတ်ရတာဆက်လာမှာစူးနေရတယ်ပြီးတော့တကယ်တကယ်လုံးကြီးရဲ့ဟို PDF ငွေတပိုးတင်ပြီးနေရထောက်ဖို့ထောက်ဖို့လုံးနေရဲ့ငွေပေါ့နော်သူရကြတော့ပိုပြီးတော့ရိုင်းတော့ရက်တော့တာပေါ့ဘလောက်ပဲတူတူတိတ်တိတ်နေနေတစ်ဖက်ကကျန်းမှုလျှော့ပြီးတက်လို့မရဘူးကိုယ်ကဘာသာစပြဒီလိုမျိုးစိန်ခေါ်လိုက်တဲ့အခါကျတော့မြေပြင်မှာလုံနေရတဲ့သူတွေကဘုရားခံရနည်းနည်းကြက်သွားပါဗျာညှော်လင်းရတာတော့ NUG မှာကျွန်တော်တို့တွေလည်းမမသိနိုင်တဲ့အစီအစဉ်တစ်ခုရှိနေလို့ဒီလိုတည့်ရဝင်ထုတ်ပေါ်ပြီးတော့ပြန်လို့စိန်ခေါ်လိုက်တာလားကြီးညာလိုက်တာလားပေါ့နော်အဲ့လိုမျိုးညှော်လင်းရတာပေါ့
PDF အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့လုံခြုံရေးကိုသတိထားကာကွယ်ဖို့အထက်ကညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့နဲ့ပြည်သူကာကွယ်ရေးတပ်မတော်ကထုတ်ပြန်ထားတဲ့စစ်ဖက်ဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ကိုလည်း NUG ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ NUG အစိုးရရဲ့ဆေးရနာရှင်ပေါ်ခုခံတွန်းလှန်စစ်ပွဲစတင်လိုက်ပြီဆိုတဲ့ကြေညာချက်ဟာစိုးရိမ်စရာမရှိဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ပြည်သူတွေအနေနဲ့ကောလာဟာလာထုတ်လွှင့်မှုအပေါ်မယုံကြဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကောလာဟာလာတရင်များတော့ခုနလိုထုတ်လွှင့်နေမှာပဲဖြစ်တယ်။အရင်ကလည်းထုတ်လွှင့်နေတာပဲဖြစ်တယ်။ဒီပေါ်မှာလည်းဆိုရင်ကြောင်းကြမှုမရှိဘူးပြောလို့ပါတယ်ဒီပြည်ပြက်မီဒီယာတွေနဲ့ခုနပြောတဲ့ NUG Scare Base လို့အကြမ်းဖက်အဖွဲ့တွေ NLD အစိုးရတွေနဲ့ပူးပေါင်းပြီးတော့ဒါခုနပြောလို့ကြံအမြောက်ပြစ်ဖောက်တဲ့လုပ်ငန်းတွေတို့ဒါနေလိုက်ဘဝနေပေါ်ကြဒါကောလာဟာလည်းထုတ်လွှင့်တဲ့လုပ်ငန်းတွေပေါ့ပေါက်ရနေမှာဖြစ်ပါတယ်ဒါတွေရောမယုံကြည်ကြပေါ့နဲ့ဆိုရင်ထိတ်လာမှုမရှိကြဘူးပြောလို့တယ
် NUG ဘက်ကတော့အခုတော်လိုင်းရေးဟာတရားနီလန်းကြတရားမျှတတဲ့တော်လိုင်းရေးဖြစ်ပြီးရေရှည်ငင်းချမ်းတဲ့နိုင်ငံတော်တိဆောက်ရေးဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ဒေါ်လာရေးဖြစ်တယ်လို့ပြောထားပါဗျ။ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့အရှေ့တောင်အာရှနဲ့အနောက်နိုင်ငံတွေကတော့အကြမ်းဖက်လုပ်ရက်တွေကိုရှောင်ရှားဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လုပ်ပေးကြဖို့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခဖြစ်စဉ်တွေမှာပါဝင်သူအားလုံးကိုတိုက်တွန်းထားပါဗျ။အန်ယူဂျီကပြည်သူဒေါ်လာရေးစစ်ကြေညာပြီးတဲ့နောက်နိုင်ငံတွင်းကဒေသတချို့မှာအစားအသောက်ဝယ်ယူစုဆောင်သူများလာသလိုလူမျိုးရေးအပေါ်စိုးရိမ်ပူပန်မှုတွေလည်းရှိလာပါတယ်။တစ်ဆက်တည်းမှာပဲစစ်ကောင်စီဘက်ကနေရာဒေသအသီးသီးမှာသူတို့ရဲ့လူမျိုးရေးတပ်ဖွဲ့အင်အားတိုးချဲ့ထားပြီးပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုင်းဒေသနဲ့ကိုင်းအဖွဲ့တချို့တို့နဲ့လည်းပြစ်ခတ်မှုတွေဖြစ်လာတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ။
တင်ထောက်မဆူအစီအစဉ်ကိုကုစုံဝင်လိုက်တက်ဆက်ခဲ့တာပါရှင်။တင်းလာည VA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ရှင်။ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေဝစ်ဆင်ထားကြသူတွေအားမှာစကားပြောတဲ့အခါရှင်းရှင်းလင်းလင်းမကြားတဲ့ပြဿနာမျိုးကြုံရတတ်ပါတယ်။ဒီပြဿနာကိုရှင်းနိုင်အောင်ဂျပန်ဆက်ရုပ်ကုမ္ပဏီက Smart မျက်နှာဖုန်းကိုတီထွင်နေပါတယ်။ပြောတဲ့စကားတန်ကို smartphone app ပေါ်မှာစာသားနဲ့ဖော်ပြနိုင်တဲ့အပြင်ဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်ဘာသာစကားတွေနဲ့ပါဘာသာပြန်ဖော်ပြပေးနိုင်ပါတယ်ဒီမျက်နှာဖုန်းဘရော့လောက်ဘယ်လောက်နဲ့ဈေးကွက်မှာတင်ပါလဲဆိုတာမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစေကိုကားတဲ့အထိနှာခေါင်းဆီးတွေတတ်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか？
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ
်။マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထိုင်းရဲ့10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလုပ်ပေးနိုင်ပါတယ
်
။ဒီနှာခေါင်းဆီးတက်ထိုင်းကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုတွင်ထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး။ C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပါးစပ်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်။သူကကိုဝဲမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics ကုမ္ပဏီက Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ Haneda လေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါအဲချိုဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ် COVID ကရောဂါဖြစ်ချိန်မှာသူတို့အဲချိုဆက်ရုပ်တွေအတွက်တီထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော့ကပြောပြပါတယ
်။数年頑張ってロボットを作ってきていて、それがその技術をそのまんま今回の
作業တစ်ခုလုပ်နိုင်ဖို့ကျွန်တော်တို့နှစ်နဲ့ချီ調査ခဲ့ကြအောင်ပါတယ်။ coronavirus ကူးစက်မှုကြီးကြောင့်လူမှုအတိုင်းဝိုင်းပတ်ဝန်းကျင်မှာအပြောင်းအလဲတွေလည်းဖြစ်သွားရောကျွန်တော်တို့တက်တဲ့ဆက်ရုပ်နည်းပညာကိုအသုံးချပြီးတော့ဒီအပြောင်းလဲမှာအသုံးဝင်နိုင်မယ့်ပစ္စည်းတစ်ခုခုတီထွင်မယ်ဆိုပြီးတော့လုပ်ခဲ့ကြတာပါ
။ကတ်ယောဂါမကူအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းဆီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအခက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းဆီးလုပ်ရတာဖြစ်ပါတယ်
။စူပါတဲ့ကွန်ဘီနီနိုレジでも飛沫のフィルターがあって
။အခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါတယ်။ဥပမာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှဆိုရင်ကြားမှာ fiber အကြည်လေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်ဖို့ကခက်ပါတယ်။ဒီလိုချင်းတွေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းဆီးနဲ့ app ကတိတ်ကိုအသုံးဝင်ပါတယ
်။တကယ်တော့သူတို့ရဲ့ Donut Robotics Company ကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းဆီးထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းဆီးဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထင်မဖော်နိုင်တာလို့ပြောပါတယ်။အခုတော့ကဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ smart မျက်နှာဖုံးကိုအမြောက်အများထုတ်လုပ်ဖို့တည်ထွင်နေပါပြီ။တစ်ခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို10ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ်။ C-Face smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာလည်းမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ်။32ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိတ်ပြီးတော့ဆက်သွယ်စကားပြောနိုင်ကြမဲ့ Smart နှာခေါင်းဆီးတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ Smart မျက်နှာဖုံးပေါင်း3သိန်းခွဲလောက်အထိရောင်းရလိမ့်မယ်လို့ Donut Robotics Company ရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်လောလောဆယ်အထိဘာသာစကားရှင်းမျိုးကိုဘာသာပြန်ပေးနိုင်တာကသူတို့ smart နှာခေါင်းဆီးတွေရဲ့အသာချက်ဖြစ်တယ်လို့ဆိုပါတယ်
日本には災い転じて福と申すということわざがありますけど、
ディナカウンシーダビーズが描いたカマ、こうね、描ねというスマートフォンアップマ、こうば描ねてれそうらをさだね、ポピャーペイをもかべね、こうあたんごはじゃあろ、ちゃうねてよ、ぴょそさっさんねカマ、ぷびろ審議累くしばれ。
C-Face Smart ナカウンシーレを、ジャパンနိုင်ငံမှာပထမအသုပ်အဖြစ်နှကောင်းစီ9000ကနေ10000လောက်အထိဒီဇင်ဘာလလောက်မှာစတင်ရောက်ချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donor Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖျက်နိုင်ဖို့လောက်အထိနှကောင်းစီတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော်ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတီထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖျက်ချီရေးအတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စားရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ Smart နှကောင်းစီတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တီထွင်နေတဲ့ C-Face နှကောင်းစီတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့အခု2022ခုနှစ်စောင်းရသည်လောက်မှဖြစ်နိုင်မယ်လို့ Donor Robotics Company ကပြောပါတယ်ရှင်။ကျွန်မဆူမြတ်မောပ
ါ။မဆူမြတ်မောအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။မကြခင်မှာတော့တက်တန်ရောင်သွင်းလာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။ VOA American တန်ရဲ့တင်းနှလာညရေဒီယိုအစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။ဒီအမေရိကန်တန်ရဲ့စက်တင်ဘာလ16-23ရက်တနင်္လာနေ့ညရေဒီယိုအစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္လာနေ့ညမှာအခုနောက်ပိုင်းပုံမှန်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နဲ့ဒီမြန်မာကမ္ဘာတစ်လောမှာရှိတဲ့နောက်ဆုံးရသတင်းတွေကိုစူးစမ်းတင်ဆက်ပေးနေတဲ့သတင်းဆောင်မတွေကိုလည်းကျမတို့မကြခင်မှာဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုကတော့ဒီအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေနဲ့ပတ်သက်တဲ့သတင်းတူတူထွားတာတွေကိုမဲအေးသနာကျော်ကစူးစီးတင်ပြပေးနေတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်။
ကမ္ဘာကျော်ကိုရီးယား K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ထဲမှာပါတဲ့ထိုင်းမာလေးလီဇတ်ရဲ့ပထမအဆုံးတယောက်တည်းသချင်းတပြားထွက်တော့ထိုင်းမာရိုးရာဝတ်ဆောင်ရဲ့အကြီးအကျယ်ရောင်းကောင်းကုန်ပါတယ်။ရွှေရောင်လက်လက်နဲ့ထိုင်းရိုးရာဝတ်ဆောင်ဝတ်တဲ့လီဇတ်ကိုသူ့ရဲ့သချင်းဗီဒီယိုမှာတွေ့ရပါတယ်။လာလီဇတ်ဆိုတဲ့သချင်းဗီဒီယိုမှာလီဇတ်ကထိုင်းမခိုက်ကိုဝတ်ထားတာမလို့သူ့ရဲ့ပရိသတ်ရောသူပါတဲ့ Blackpink အဖွဲ့ရဲ့ပရိသတ်ကရောထိုင်းရိုးရာဝတ်ဆောင်ဝဲဖို့တွေဘန်ကောက်စံပန်လက်လီရောင်စီကိုပြေးလွှာရောက်လာခဲ့ကြတာပါ။ဟုတ်
တယ်မากเลยค่ะသူว่ากระแสของเขาเนี่ยแค่วัน2วันนี้ก็คือว่า
သူဆိုင်မှာနေအွန်လိုင်းကအမှားတွေတော်တော်ရပါတယ်တဲ့ဒီဆိုင်မှာလည်းတော်တော်လာဝဲကြတယ်။ခေါင်းမတက်တက်မကိုင်းဘာရောင်ရှိလဲဘယ်လိုဒီဇိုင်းရှိလဲဆိုပြီးတော့ရာမေးကြပါရင်လို့ fashion point ရိုးရာဝတ်စုံအစင်တစားရောင်းချတဲ့ဆိုင်ဝင်တန်းဆမ်မွန်စူတီဝန်ကပြောပါတယ်လီဇာရဲ့အဲ့ဒီသချင်းဗီဒီယိုကိုပရိသတ်တွေကြည့်ရှုမှုပေါင်းကတန်းတရာကျော်ရှိပြီဖြစ်ပြီးတော့အဲ့ဒီသချင်းဗီဒီယိုကြောင့်ပဲသူတို့ရဲ့ကိုယ်ပိုင်ထိုင်းရင်ကျေမှုကိုသူတို့ပို့ပြီးတော့စိတ်ဝင်စားမိလာကြရဲ့လို့တချို့ကပြောပါတယ်။ဒါ
ဆိုว่ามันคือความผสมผสานที่ลงตัวแล้วก
็ဒီက fashion နဲ့ရိုးရာဒီလေးပေါင်းထားတာကအကောင်းဆုံးအနေထားပါ။ထိုင်းရိုးရာပုံစံကိုကျမတို့ရဲ့နေစဉ်ဘဝမှာလွယ်လွယ်ကူကူထည့်လိုက်တဲ့သဘောဖြစ်ပါတယ်လို့လီဇာပရိသတ်တက်ကပြောပါတယ်။လက်လုံးမကိုက်တစ်ခုဟာ9ဒေါ်လာခွဲနဲ့ဒေါ်လာ30ကျော်လောက်ထိဈေးပေးရပြီးတော့ရိုးရာအခမ်းအနားတွေနောက်ပြီးတော့ထိုင်းရင်ကျေးမှုအကာတွေဒီလိုထိုင်းရင်ကျေးမှုအသားပေးတဲ့အခမ်းအနားတွေမှာဝယ်ဆင်တတ်ကြတာဖြစ်ပါတယ်။ဒီဆိုင်ရာသူတို့ရဲ့ပစ္စည်းတွေကိုနိုင်ငံခြားနိုင်ငံတွေအထူးသဖြင့်မြန်မာတရုတ်တိဘက်နဲ့ကမ္ဘောဒီးယားတို့ကိုလည်းတင်ပို့ရောင်းချနေရပါတယ်ရှင်။တရုတ်နိုင်ငံမှာကျင်းပတဲ့တရုတ် fashion သတင်းပတ်မှာတော့COVID-19 ကပ်ရောဂါရဲ့အထူးအရေးပါတဲ့ PPE ဝတ်စုံတွေကို fashion ရှောက်လမ်းပေါ်မှာတွေ့ခဲ့ရပါတယ်။ဈေးပညာသုံးဝတ်စုံမျိုးစုံကို fashion လက်ရာတွေနဲ့စမ်းသစ်ဖန်တီးထားတဲ့ fashion show ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကိုရှေ့တန်းကနေတိုက်ပွဲဝင်ရတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်
။通过这次疫情让我们更加的去
COVID-19 ကပ်ရောဂါဘေးဆိုးကြီးကြောင့်ပဲကျမတို့အားလုံးဒီကျန်းမာရေးဝန်ထမ်းတွေကိုပို့ပြီးတော့ဂရုပြုမိလာကြပါတယ်။သူတို့ကိုပို့ပြီးတော့အလေးထားမိကြပါတယ်။သူတို့ဘယ်လိုခက်ခဲတဲ့အခြေအနေတွေကို ရင်ဆိုင်ရလဲဆိုတာသိလာပြီးတော့သူတို့တွေဘလောက်တောင်မှကိုကြိုးစွန့်လို့ရလဲဘလောက်တောင်လေးစားစရာကောင်းလဲသတိထားမိလာပါတယ်ဒါကြောင့်မလို့ကျမရဲ့ဝန်ထမ်းတွေရဲ့ဝတ်စုံကို fashion show လုပ်ပြီးတော့လုပ်ပြမယ်လို့စဉ်းစားမိတယ်ဆိုပြီးတော့ Heroes in Harm's Way အန်ဒီဂျာကသူရဲ့ကောင်းနေဆိုတဲ့ဒီဇိုင်းအဖွဲ့ရဲ့ခေါင်းဆောင်ကျွန်းဝန်ကပြောပါတယ်အဲ့ fashion show ဟာ fashion နည်းပညာသိပ္ပံနဲ့ဒိုင်ရှွန်အဖွဲ့ရဲ့ပူပေါင်းတင်ဆက်မှုဖြစ်ပါတယ်။ဒိုင်ရှွန်အဖွဲ့ဆိုတာကတရုတ်နိုင်ငံမှာအဝတ်ထည်နဲ့ပိတ်စာတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီအစုအဖွဲ့ပါ။အခုကျန်းမာရေးဝန်ထမ်းဝတ်စုံတွေ fashion trend နဲ့ designer လူဝေကတော့သူတို့ရဲ့စိတ်ကူးကတော့ကျန်းမာရေးဆိုင်ရာအမှတ်အသားကိုအရာမျိုးစုံနဲ့ရောဆက်လို့တရုတ်ရိုးရာဝတ်စုံတွေရဲ့အသွင်သဏ္ဍာန်ကိုလည်းပေါင်းစပ်ထည့်ထားပြီးတော့ဖန်တီးခဲ့တာဖြစ်တယ်လို့ပြောပါတယ်
။中国的医护人员有没有可能穿我们中国式的医护服装？
ဒီဝတ်စုံတွေကိုဖန်တီးမှုမှာတရုတ်ရိုးရာဝတ်စုံတွေရဲ့ဒီဇိုင်းတွေတော်တော်ထည့်သုံးထားပါတယ်။ကော်လန်ထောင်လိုဟာမျိုး၊နောက်ပြီးဖားကျယ်သီးလိုမျိုး၊ကော်လာရှက်လိုမျိုးပုံစံတွေတွေ့ရမှာပါလို့ဒီဇိုင်နာလူကပြောပါတယ်။ဒီဖက်ရှင်ရှိုးမှာဆရာဝန်တွေသူနာပြုတွေဖြင့်လူနာတွေဝတ်စုံရတဲ့ဝတ်စုံဖြစ်နေ PPE လိုဝတ်စုံကိုဖက်ရှင်ထွင်ပြထားပါတယ်။တရုတ်ဖက်ရှင်သတင်းပတ်ကိုဒီနေ့တနင်္လာနေ့စက်တင်ဘာလ23ရက်နေ့မှာအဆုံးသတ်ပါတယ်ရှင်။
ကြတော့မဲ့ဧတနာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလောအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြတာပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်ပေးနေပါတယ်ရှင်။ VUE ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊မြန်မာအမေရိကန်နဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းတွေ၊သတင်းဆောင်ပါတွေ၊စိတ်ဝင်စားစရာသတင်းတွေကိုတော့နေ့စဉ်မှာစူးစီးတင်ဆက်ပေးနေတဲ့ကျမတို့ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို VUE website စာမျက်နှာburmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA သောရရှင်နေနေနဲ့ကျမတို့ရဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese.voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်ပေးပို့လို့ရပါတယ်။အခုကတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလက်တင်ပြပေးပါအောင်မယ်ရှင
်လူခွင့်ရေးချိုးပေါက်သူတွေကိုအရင်မယူနိုင်ပဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးခလိငယ်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးအပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WIWM ရဲ့အစီရင်ခံစာကိုအဖွဲ့ခေါင်းဆောင်မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာပါဖေဖော်ဝါရီလကအာနာသိမ့်ပြီးကလေးကငင်းကြစာဆန္ဒပြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်သလိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ဘယ်ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တပ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲအပြီးသဘောထားထုတ်ပြန်ခဲ့ကြတဲ့အမေရိကန် EU နဲ့ဗြိတိန်အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေကိုတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘယ်လိုကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးကြရမလဲဆိုတဲ့မေးခွန်းတွေကိုလည်းမေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံးပေါက်ကွဲတာတွေအကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းစန့်ကျင်ကန့်ကွက်သူတွေကိုအင်အားသုံးဖြိုခွင်းမှုတွေဆက်လက်ပြုလုပ်နေပါတယ်။မန္တလေးမြို့ကနန်းရှိစစ်စေးရေးဂိတ်အနီးမှာဒီကနေ့မနက်ကဘုံးပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထဲမှနေသေးဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်မှာပဲတောင်ငူမြို့ခပေါင်းစည်းအနီးကစီဇန်တဆိုင်မှာဘုံးနှလုံးဆင့်ကဲပေါက်ကွဲသွားခဲ့တယ်လို့လည်းဒေသခံတွေကပြောပါရခင်ဗျာထိုင်းနိုင်ငံနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ဆိုင်းယော့ခရိုင်တဲကိုတရားမဝင်လာတဲ့မြန်မာနိုင်ငံသား6ဦးကိုတင်းငွေနေမနေ့ကပုန်တီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထိုင်းရတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်တိုယိုတာအမိုးပွင့်ကားပေါ်မှာပါလာတဲ့သူတွေကိုဖမ်းမိခဲ့တာလို့ဆိုပါတယ်ကိုဗစ် -19 တက်တရလာရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတပ်ခွဲဆန်းသတ်မှုပေါင်း 23,424 ခုကိုစစ်ဆေးခဲ့တာမှာလူပေါင်း 2,283 ဦးမှာရောဂါပိုးတွေ့ရှိကူးစက်နေတာတွေ့ရှိကြောင်းကျမဌာနကဒီကနေ့ကြီးညာပါတယ်ခင်ဗျာ
စက်တင်ဘာလ23ရက်တနင်္လာညနောက်ဆုံးရသတင်းချင်းချုပ်ကိုတော့ကိုစော်ဝင်းနိုင်ကပြပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကနန်းလောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျမကတော့ခင်ဗျထွေးပါရှင် View American တန်ရဲ့တနင်္လာနေ့ညစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါကြည့်ရှုနားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America.